ကျောင်းရောက်ပြီးကတည်းကချုပ်ရတဲ့ခိုင်ပြင်းတဲ့ကိုမြန်မာနိုင်ငံမှာရှိနေကြတဲ့ကုလသမဂ္ဂနဲ့အာရှနိုင်ငံတွေကစတင်မှနေဒီကနေ့ဆွေးနွေးပြလာကြပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုလည်း Net of the ပါဝင်တရုတ်လာအိုထိုင်းဘင်္ဂလားဒေ့ရှ်နဲ့စင်ကာပူနိုင်ငံကစတင်မှနေရခိုင်ပြင်းတဲ့မြောက်ပိုင်းကတောင်ပြိုလက်ဝဲမြို့ကိုဆွေးနွေးခဲ့ကြပြီးမကြာသေးခင်ကပြည်ပတိကြောင့်ဒေသရင်းကတပြည်သားတွေဒုက္ခတွေကိုပြန်လည်လက်ခံမဲ့လုပ်ငန်းတွေကိုလေးလာခဲ့ကြတယ်လို့ဒုက္ခတွေနဲ့လည်းတွေ့ဆုံခဲ့တာပါ။ပြည်နယ်နဲ့အိုလာနောက်မိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလူငယ်ရေးကိစ္စ30လောက်ကိုရှင်းလင်းတက်ခဲ့တဲ့ ERC ဆင်အောင်စုကိုလူငယ်ရေးတပ်ဖွဲ့ရဲ့လိုင်းလံရှင်းလင်းတဲ့စစ်စင်ရေးတွေရဲ့နောက်ဆက်တွဲဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခတွေ6သိန်းခွဲကျော်ရှိကြောင်းလည်းကုလသမဂ္ဂကခံမှန်းထားပါတယ်။ထွက်ပြေးသွားတဲ့ဒုက္ခတွေကိုပြန်လည်လက်ခံဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားသဘောတူထားပေမဲ့အကောင့်ထဲမပေါ်နေသေးဘဲဖြစ်နေချိန်မှာပဲတတ်တမန်တွေတောက်ရောက်ခဲ့ကြတာလည်းဖြစ်ပါတယ်။ကံဒီနမြောက်ပိုင်းကပြစ်ကတ်တွေအတွင်းလူခွေချုပ်ပေါမှုရဲ့အကြီးအကျယ်ကျွလုံနေတယ်လို့ဆိုတဲ့ဆွဆွဲချက်တွေနဲ့အတူနိုင်ငံကကစိုးရိမ်မကင်းတဲ့အနေနဲ့ဆက်လက်ထွက်ပေါ်နေတာပါ။အမေရိကန်နိုင်ငံဆိုင်ရာကုလသမဂ္ဂတာဝန်ကြီးမစ်ကီဟင်းလီယာလည်းကက်သလစ်ခရစ်ယာန်ဌာနပိုင်းဗာတီကန်ကျောင်းတော်ရဲ့ကုလသမဂ္ဂဆိုင်ရာတာဝန်ကြီးဘနာတီတိုအော်ဇာနဲ့နယူးယောက်မြို့မှာတွေ့ဆုံမှာရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြကြောင်းမနေ့ကပဲသတင်းထုတ်ပြန်ထားပါရဲ့။ဒီမှာဆိုအနေနဲ့ပြစ်ခတ်ပြရာဒေသကိုတော်ရောက်ခွင့်ပြုဖို့ဒုက္ခတွေပြီးဘေးကင်းလုံခြုံစွာနေရပြန်ခွင့်ရဖို့တွေကိုလည်းဆွေးနွေးခဲ့ကြကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါရဲ့။